အာဖဂန်နစ္စတန်နိုင်ငံကဒီအမေရိကန်ရဲ့စစ်ပွဲတွေဟာလာမယ့်နှစ်ကုန်ပိုင်းရန်နာဖို့ရှိတာကြောင့်အခုချိန်အာဖဂန်ဟာအမေရိကန်ပြည်တော်စုအတွက်အသက်အမြတ်ရေးကြီးတဲ့အခိုက်အတန့်ဖြစ်တယ်လို့သမ္မတဘရက်အိုဘားမားကကြေညာပြောဆိုပါတယ်။ Memorial Day အားလိုက်ရဲ့အတွင်းမှာတော့သမ္မတဘာမားဟာအာဖဂန်မှာဒီအသက်ဆုံးရှုံးခဲ့သူတွေနဲ့အမေရိကန်စစ်ပွဲတွေတွင်ကြဆုံးခဲ့သူတွေကိုတွားရောက်ဂါရဝအလီမတ်ပြုပါတယ်။သမ္မတဘာမားဟာအာဖဂန်နစ္စတန်ကိုကြိုတင်ကြေညာခြင်းမရှိဘဲနဲ့တနင်္ဂနွေနေ့မှာတွားရောက်ပြီးတော့အာဖဂန်မှာရှိတဲ့အမေရိကန်စစ်ဖက်ဝန်ထမ်းတွေကိုတွေ့ဆုံခဲ့ပါတယ်။အာဖဂန်မှာရှိတဲ့အမေရိကန်စစ်တပ်အားလုံးနီးပါးကိုအခုဒီ2014ခုနှစ်နှောင်းပိုင်းမှာနောက်ဆုံးထားပြီးတော့ရုပ်သိမ်းမှုအစီအစဉ်ရှိထားတာပါ။တင်းလာနေအမေရိကန်ပြည်တော်စုကိုသူပြန်ရောက်ဆင်မှာတော့ဝါရှင်တန်နီးမှာရှိတဲ့အာလင်တန်အမျိုးသားစစ်သင်းကြီးကအညာတရစစ်တီတော်အုပ်ကူတွေကိုတွားပြီးတော့သမ္မတဥပမာကလွမ်းတူပန်းကွေချပါတယ်။စစ်ပွဲတွေအတွင်းမှာမိမိတို့ရဲ့သားသမီးတွေခင်မွန်းတွေမိတ်ဆွေမောင်နှမတွေဆုံးရှုံးခဲ့ရသူတွေရဲ့တတိနဲ့ဆွန့်လွတ်မှုတွေကိုကျွန်တော်တို့အများစုဘလို့မှခံမှန်းနားလည်နိုင်မှာမဟုတ်ပါဘူးဆိုပြီးတော့သမ္မတဥပမာကပြောခဲ့ပါတယ်။အမေရိကန်တော်ဟမှာတော့ဒီအောက်မေ့ပွဲနေ့အထိမ်းအမှတ်ဖြစ်တဲ့လူလူချစ်တဲ့ပွဲတွေလှုပ်ချတယ်လို့အစင်လာရဆိုရင်အမေရိကန်နိုင်ငံသားတွေဟာဒီပစ်နစ်ထွက်တာတွေကမ်းခြေသွားတာတွေလှုပ်ကြပါတယ်